မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်မှုကိုကန့်ကွက်ဆန့်ကျင်ဆန္ဒပြတဲ့ပြည်ပင်းမှပြည်သူတွေကိုဒီပနိုင်ငံတွေမှာရှိနေကြတဲ့မြန်မာပြည်သူတွေကလည်းတက်နိုင်တဲ့ဘက်ကနေအားပေးနေကြပါတယ်။ဂျပန်နိုင်ငံမှာဆိုရင်ဂျပန်နိုင်ငံရဲ့သမားတွေဂျပန်ပြည်သူတွေမြန်မာအရေးကိုစိတ်ဝင်စားအာရုံစိုက်လာအောင်လို့မြန်မာအစိုင်းဝိုင်းကကြိုးစားဆောင်ရွက်နေကြပါတယ်။ထီကောင်စုစွတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့ထားတဲ့အစိုးရကိုလက်ခံအတည်မှတ်ပြုဖို့အတွက်ဂျပန်လွှတ်တော်အမတ်တွေကိုမြန်မာလူငယ်တချို့ကစီယုံတိုက်တွန်းနေပါတယ်။ဂျပန်ရဲ့လက်ရှိအာဏာရပါတီကအမတ်တွေရောအတိုက်ခံပါတီကအမတ်တွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေရှိနေတဲ့အကြောင်းစီယုံလှုပ်ရှားနေသူမတ်လဲကအခုလိုပြောပြပါတယ်
။ဒီပါကတော့ဒီ CRPH ပေါ့နော်မြန်မာပြည်သူတွေကရွေးချယ်တင်မြှောက်ထားတဲ့အစိုးရဟောပေါ့နော်ဖက်ဒရယ်ပြည်ထောင်စုအစိုးရပဲပြောမှာပေါ့နော်။ CRPH ဆိုတာပါလဲဆိုတာသိဖို့ရယ်ပြီးတော့ဒီ CRPH ကိုလက်ခံဖို့အတွက်ညီမတို့ဒီ CRPH ကထုတ်ပြန်တဲ့ဟာတွေပြီးတော့ဥပဒေတွေနဲ့ပတ်သက်ပြီးတော့လည်းဂျပန်တို့ကြီးဟောပါပေါ့နော်ဘာသာပြန်ပြီးတော့လွတ်တော်ပြီးတော့ဒီအကြီးကဲပေါ့နော်ဌာနဆိုင်ရာအကြီးကဲနဲ့တွေ့ဆုံပြီးတော့မှဆွေးနွေးနေပါတယ်မှာအသေးစိတ်ကတော့လောလောဆယ်ဟိုကြိုးပမ်းရတဲ့အကြောင်းအရာတွေရှိရပေါ့နော်တော့အမြင်တော့လည်းအမြင်နေပါတယ်အခုစစ်တပ်နဲ့ပြည်သူနဲ့ဖြစ်နေတဲ့ပွဲမှာဒီ CRPH ကိုထောက်ခံခြင်းရဆိုရင်ပြည်သူဘက်ကပါတယ်ဆိုတဲ့ဟာမျိုးတစ်ခုနေနဲ့ဖိအားတစ်ခုနေနဲ့ပေးပြီးတော့မှဆွေးနွေးနေရပေါ့နော်
ဂျပန်နိုင်ငံရင်းသမားတွေနဲ့တွေ့ဆုံတဲ့အခါမှာဒီ CRPH ကိုထောက်ခံဖို့တခုပဲလား။ဘာလို့လဲဆိုတော့ဂျပန်နိုင်ငံကပြောရမယ်ဆိုရင်ဒီမြန်မာနိုင်ငံမှာဒီလာပြီးရင်းနှီးမြှုပ်နှံထားတဲ့ဂျပန်ကုမ္ပဏီတွေဆိုတာနေတာမဟုတ်ဘူးလေ။အဲ့တော့အဲ့ဒီကုမ္ပဏီတွေနဲ့ပတ်သက်လို့အဲစီးပွားရေးဆက်သွယ်ဖြတ်တာမျိုးအဲ့ဒါမျိုးလုပ်ဖို့အတွက်ကိုတိုက်တွန်းတာမျိုးတွေရှိလား။အဲ့ဒါလည်းသိပြရစေ။
ရှိပါတယ်ပြောရမယ်ဆိုလို့ရှင်ဂျပန်ကကျွန်တော်ပိုးချင်ပေါင်းပြကနေတာပေါ့နော်ဆိုရစစ်တပ်နဲ့လည်းရန်ပဏံတင်ခဲ့တဲ့အဖွဲ့အစည်းတစ်ခုပေါ့နော်ပြည်သူလူထုနဲ့ထောက်ပံ့နေဟိုနိုင်ငံတစ်ခုလည်းဖြစ်တယ်ပေါ့နော်ဒါမှမဟုတ်ဒီချိန်နေမှာသူတို့ရဲ့ OD ထောက်ပံ့ပေါ့နော်ရက်တန့်ဖို့ရေးပြည်ခါသာမြန်မာနိုင်ငံမှာဝင်ရောက်နေတဲ့400ကျော်သောဒီစီးပွားရေးပေါ့နော်အားတွေကိုအလုံးရက်တန့်ပေးဖို့ပေါ့နော်မပူပေါင်းပေးဖို့ပြောရမယ်ဆိုရင်ခီးရင်းလိုမျိုးပေါ့နော်ပြည်သက်သာသာလှုံ့ဆော်ပေးဖို့ရေးပြည်ခါသာတော့ဒီဩစတြေးလျလိုမျိုးပေါ့အနာရှင်ရတာတင်းကြီးရေမိသားစုဝင်တွေကိုဗီဇာဗန်နာမျိုးပြီးတော့စီးပွားရေးအရာပိတ်ဆို့မှုတွေပြီးတော့အဲ့လိုမျိုးဗီဇာအရာပိတ်ဆို့မှုတွေလုပ်ပေးဖို့လည်းတောင်းဆိုပါတယ်မှာ
အဲ့တော့အဲ့လိုမျိုးတောင်းဆိုတဲ့အခါမှာရောတုံ့ပြန်မှုတွေကဘယ်လိုမျိုးရလဲဟိုအပြုသဘောဆောင်တဲ့တုံ့ပြန်မှုတွေကိုရပါလားရှင
်ပြုသဘောဆောင်တုံ့ပြန်လာဆိုတော့ဒီခေတ်မှာအခုအလုံးအမြင်တွေ့နေရတဲ့အတိုင်းပဲပေါ့နော်ဂျပန်ကတော့ဒီကြာပြတ်သားတဲ့အဖြစ်တစ်ခုထွက်မလာသေးဘူးပေါ့နော်လောလောဆယ်အချိန်မှာသူတို့တွေကဒီမြန်မာအစ်စ်ဆိုရနဲ့အဲကောင်းမွန်တဲ့ဆက်ဆံရေးရှိရတဲ့ကောင်းမွန်လို့စီဆိုရကိုဖြောင်းဖြောင်းမယ်အဲ့လိုမျိုးပလန်တစ်ခုတိုးမှရှိရပုံမှာပဲဗီဇာဗန်နဲ့ကိစ္စတွေဒီစီပွားရေးပိတ်ဆို့မှုတွေတက်ကတော့သူတို့စဉ်းစားပါမယ်ပေါ့နော်ပြက်သားတိကျပြက်သားတဲ့အခြေအားတော့မရသေးဘူးမလားလောဆယ်မှာဒါအဲဒီတိုက်ခံပါတီရောတခြားသူတို့နိုင်ငံပါတီတွေရောအလုံးကိုဟိုပရက်ရှာပေါ့နော်တနင်္ဂနွေညပရက်ရှာပေးရင်ဆွေးနွေးရင်းနဲ့တော့လှုပ်ဆောင်နေပါတယ်
ဒါကတော့ဟိုနိုင်ငံရေးသမားတွေဘက်ဟိုတိုက်တွန်းနေတဲ့အပိုင်းပေါ့လေ။နောက်ဒီဂျပန်ပြည်သူတွေဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုပို့ပြီးတော့သိလာအောင်ကိုလုပ်နေတဲ့အပိုင်းကိုလည်းပြောပြပါလားရှင်
။ဂျပန်ပြည်သူတို့သိအောင်လုပ်နေတာကတော့ဟိုပါငွေတွေကအဖွဲတော်တော်များများဟိုစိတ်ဝင်စားအောင်ပေါ့နော်ကာတွန်းလေးနဲ့လုပ်တာအနီမေးလေးနဲ့လုပ်တာလည်းရှိတယ်။ပြီးတော့လုံးဝမြန်မာနိုင်ငံရဲ့ဖြစ်ပျက်နေတဲ့အခြေအနေတွေကိုလုံးဝပုံနေဒီတွေးထက်တန်ယူရေပေါ့နော်။အားအပုံရောအကုန်လုံး link နေနဲ့ဒီ QR code နဲ့လုပ်တယ်ပြီးတော့ pamphlet လေးလုပ်တယ်လုပ်ပြီးတော့ကျွန်တော်တို့လူစီလာရဗုဒ္ဓရှင်မှာလိုက်ပြီးတော့မှဝေးကြရင်ပြီးရခါကျတော့ဒီစတန်မြန်မာအဖွဲ့အစည်းရဲ့ page ကြီးရှိရပေါ့နော်အဲ page ကြီးမှာဆိုလို့ဖြစ်နေမှာတော့ဒီဟာလေးတတိယကိုတင်ပေးတယ်ပြီးတော့အန်ဒီအဖွဲ့အစည်းမျိုးပေါ့နော်အာဆီယံနိုင်ငံမျိုးကူညီရတဲ့အဖွဲ့အစည်းအောင်ဆောင်နေရှိတယ်ပြီးတော့ဖုန်းတော်ကြီးအနေနဲ့ဦးဆောင်ပြီးတော့မှတနိုင်ငံလုံးတည်အောင်ဦးဆောင်ပေးရမျိုးတွေပေါ့နော်ဆိုတော့ဒီပန်းပြည်သူလူထုနားလည်လက်ခံလာအောင်မြန်မာပြည်ရဲ့အခြေအနေကိုလုံးဝသိပြီးတော့မှဂျပန်စိုးရတော်ပြမှုကဘယ်လိုလဲဆိုတာကိုသိပြီးတော့သူတို့လူမျိုးတွေကိုယ်တိုင်စိုးရကိုဖိအားပေးနိုင်ဖို့အတွက်ပေါ့နော်မြန်မာတို့တွေအားလည်းစူးစမ်းလှုပ်ဆောင်နေပါတယ
်ဂျပန်ကုမ္ပဏီတွေမှာအလုံးလုံးနေကြတဲ့မြန်မာတို့ကလည်းဆက်ရနာတင်ထားချိန်မှာမြန်မာနိုင်ငံနဲ့စီးပွားရေးမလုပ်ဖို့ကုမ္ပဏီလူကြီးတွေကိုတိုက်တွန်းစီးရုံးမှုတွေလုပ်နေကြပါတယ်တိုကျိုမြို့တော်ကကမ္ဘာကျော် Fujitsu နည်းပညာကုမ္ပဏီမှာလုပ်နေတဲ့မတ်တန်နာညွန်ကတူတောင်းဆိုခဲ့တာကိုခုလိုပြောပြပါတယ်
လုံးဝစီမံရေးစီစဉ်ရပ်ပြီးဖို့အတွက်နောက်လေးမလုပ်ဖို့အတွက်ရအဲ့ဒီစီမံရေးတွေမလုပ်တာနဲ့ပတ်သက်ပြီးတော့ဘယ်လိုဆိုလဲဟို business line ကနေပြီးတော့ pressure ပြီးသွားပြီးစစ်စစ်လေပေါ့နော်အဲ့ပြီးတော့နောက်တစ်ခုတောင်းဆိုပေးတာကတော့ဒီ Fujitsu ဆိုတာကမြန်မာပြည်မှာလေလူတင်ရတဲ့ company နိုင်ငံတကာမှာလေလူတင်ရတဲ့ company ကနေပြီးတော့ဒီ company ကနေပြီးတော့ဒီမြန်မာပြည်စစ်တပ်ရဲ့လူမဆန်တဲ့လုပ်ချက်တွေကိုသဘောမတူလက်မခံပါဘူးဆိုပြီးတော့ရှုံချတဲ့ statement ကိုထုတ်ပြီးတော့အဓိကတောင်းဆိုနေတာပါပေါ့နော်။ဒါပေမဲ့တောင်းဆိုခဲ့စဉ်နဲ့သူတို့ဟိုအဖြေဆိုပြီးတော့ဒီအခုလက်ရှိအခြေအနေမှာ Facebook တွေမြန်မာပြည်စစ်တပ်နဲ့ပတ်သက်တဲ့လုပ်ငန်းတွေ ဆိုတာလေလုပ်နေရည်ဟိုမရှိပါဘူးဆိုတော့အဲအကြောင်းကိုပြန်ရတယ်ဆိုတဲ့ဟာရင်ဒီဒါမဲ့အဲဒီ statement ထုတ်ဖို့အတွက်ကတော့ဒီဒီတခြားနိုင်ငံရဲ့နိုင်ငံရေးမှာဝေရောက်ဆက်ဖက်တယ်ဖြစ်မှာအတွက်အကြောင်းဆိုတော့ဒီ statement ကြီးကတော့မထုတ်နိုင်ပါဘူးဒါမဲ့ဒီ ASC ပြောက်ဖို့အတွက်ရဲ့ပြတော့တော့ဘယ်လိုလဲလောင်းလေးသတိထားပြီးတော့ဒီအခြေအနေမျိုးအဲဒီစောင့်ဆောင်ချင်ပါတယ်ဆိုပြီးတော့အခြေရထားပါတယ်ပေါ့နော်စိတ်မှန်ကြီးကတော့မထုတ်နိုင်နိုင်ပါပဲ။မြန်မာတို့ဒီဟိုဖြစ်စမှာလုပ်နေတဲ့မြန်မာလူမျိုးတွေအတွက်ကတော့ပေါ့နော်ဒီစီးကိုအထိဒီကိုယ့်ရဲ့ခံယူချက်ကိုပြောပြနိုင်တဲ့အခါအခြေခံတစ်ခုကတော့ပေါက်နှောက်သွားတယ်လို့ပြောမှာပေါ့နော်
။တို့ရဲ့ဖြစ်စုကုမ္ပဏီအကြီးအကဲတွေကိုတောင်းဆိုတဲ့လိုမျိုးတခြားဂျပန်ကုမ္ပဏီတွေမှာအလုပ်လုပ်နေကြတဲ့မြန်မာတွေအနေနဲ့စာရေးတင်နိုင်ဖို့လည်းတို့ကအကူအညီပေးနေပါတယ်
။မြန်မာတို့ဖြစ်စုကိုထုတ်နိုင်နိုင်တဲ့အတွက်အခုဆိုလို့ရှိရင်ဒီတခြားကုမ္ပဏီကဟုတ်ကုတ်ကုမျိုးတင်ရောကအမရေလို့ပြောလို့ရှိရင်ဒီအစအနေလိုက်ပြီးဆီးဆရာမလုပ်တော့ဘူးဒီ format ပုံစံကိုယူပြီးတော့အဲ့မှာကုမ္ပဏီနာမည်တို့ကိုယ်နာမည်တို့ဖြည့်ရုံနေပြီးမဲ့ဟုတ်ရေးလို့ရပါပြီအမဘာလို့မဆိုလေလေကုကုနဲ့တုံးလို့လည်းရပြီချက်ချင်းလည်းဟိုဟာချက်ချင်းလည်းဟိုရှောက်ကြရတဲ့အခြေအနေဖြစ်သွားပါလိမ့
်အခုလိုမျိုးဂျပန်နိုင်ငံမှာရောင်းနေကြတဲ့မြန်မာတွေကမြန်မာနိုင်ငံကဆေးရနာတိမ်းထားတဲ့အပေါ်ဖိအားတွေပေးနေကြသလိုမြန်မာနိုင်ငံကပြည်သူတွေငြိမ်းချမ်းစေဖို့အတွက်အနုယူပုံတံတင်နေတဲ့ဟီရိုရှိမားမြို့က6ဝရငြိမ်းချမ်းရေးမိတော့ကိုမိကူပြီးဆူတောင်းပေးတာအထိလုပ်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံအကြောင်းစိတ်ဝင်စားတဲ့ဂျပန်ဖုံးတော်ကြီးတွေစီစဉ်တဲ့ဒီပွဲဘလောက်ထူးခြားတယ်လဲဆိုတာကိုမက်လေကရှင်းပြပါတယ်
။ဟီရိုရှိမားမြို့ပုံတင်ကန်တော်ကလူတွေမှတောင်းတန်းရှိတည်ဆောင်းခဲ့ရပေါ့နော်အဲဒီတော့ဆိုလို့ပြနေပြည်မဲ့ပြည်သူတွေကတည်ဆောင်းခဲ့ရတယ်ပေါ့မြန်မာနိုင်ငံမှာဆိုလဲသူတို့နဲ့တူညီနေတဲ့အရာတစ်ခုကဘာလဲဆိုတော့လုံးဝမတရားဟိုအသက်ခံနေရတယ်ပေါ့နော်အသက်ခံနေရပြီးတော့ပြည်သူလူထုကငြင်းချမ်းရေးအတွက်လိုလိုလားလားနဲ့တတိရှိရှိနဲ့အလုံးဝစီလုံးညီမျိုးဆိုတာဒါသာမချလူမျိုးရေးမချမခွဲခြားပဲလှုပ်ဆောင်နေတဲ့ဟာအတွက်သူတွေအရန်ကိုအားရတယ်မြန်မာပြည်ကိုလုံးဝငြင်းချမ်းတဲ့နိုင်ငံတစ်ခုအနေနဲ့အများဆုံးရောက်ဖြစ်ခြင်းလေဆိုတဲ့ဆန္ဒနဲ့သူတို့ခွင့်တောင်းပြီးတော့မှဒီငင်းချမ်းမိတော့ကိုရခဲ့တာပေါ့နော်။မှပြောမယ်ဆိုတော့မြန်မာပြည်သူလူထုအတွက်အများဆုံးသောငင်းချမ်းရရပါစီဆိုတဲ့စိတ်နဲ့ဒီမှာဆိုရင်လုံးဝအဲ့နေရာဝင်ခွင့်မရှိတဲ့နေရာတစ်ခုပေါ့နော်။တင်နိုင်ငံမှာဒီငင်းချမ်းမိတော့ကိုညှိယူပြီးတော့မှလုပ်တဲ့ပွဲလည်းမရှိခဲ့ဘူးလို့ပြောနော်။ကိုမြန်မာနိုင်ငံရဲ့အခြေအနေမြန်မာလူမျိုးတွေစီလုံးမှုဒီကိစ္စမှာရှိတဲ့လူတွေရဲ့စူးစမ်းမှုတွေကြောင့်မို့လို့သူတို့ရဲ့ကိုချင်းစာမှုနဲ့မြန်မာနိုင်ငံရဲ့ငင်းချမ်းရေးလူလာမှုတွေကြောင့်မို့ဒီမိသားကိုရရှိခဲ့လို့ညီမကတော့ထင်ပါတယ်မို့
ဂျပန်နိုင်ငံရဲ့သမားတွေနဲ့ဂျပန်ပြည်သူတွေကိုမြန်မာဒီမိုကရေစီလှူရှာမှုအကြောင်းတွေအယုံဆိုင်အောင်လည်းဂျပန်စီးပွားရေးလုပ်ငန်းတွေအနေနဲ့ဆက်ရနာတင်ထားတဲ့အစိုးရနဲ့စီးပွားရေးလုပ်တာရပ်ဖို့အတွက်ဂျပန်ရောက်မြန်မာတွေမျိုးစုံစူးစမ်းနေကြတာဖြစ်ပါလိမ့်ရှင်ကျွန်မဆွေမြောင်းပါ